COVID ရောဂါကူးစက်မှုတွေပြင်းထန်နေတဲ့မြန်မာနဲ့နေချင်းဆက်နေတဲ့ထိုင်းနိုင်ငံဘက်ခြမ်းမှာပြည်နယ်တချို့ညမထွက်ရအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းလဲဆက်ပြီးပြောပြခြင်းပါတယ်။ထိုင်းနိုင်ငံမှာ COVID-19 ကပ်ရောဂါကူးစက်မှုအဆိုးဝါးဆုံးဖြစ်နေတဲ့ပြည်နယ်73ပြည်နယ်ကနေ29ပြည်နယ်ထိထပ်တိုးကျညာခဲ့တာမှာတော့မြန်မာနိုင်ငံနဲ့နီးတဲ့ထပ်ပြည်နယ်လည်းပါဝင်ပါတယ်။ဒီထပ်ပြည်နယ်ထဲမှာတော့ည9နာရီကနေမနက်4နာရီထိညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။နေ့အချိန်ဒီမှာလဲစေုံစေကန်းစတဲ့အရေးကြီးကိစ္စသွားလာတာကလွဲပြီးတော့အပြင်မထွက်ဖို့ကန့်သက်ပိတ်ဆို့မှုတွေလုပ်ထားပါတယ်။ဒီကြောင့်ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုတွေနေ့စဉ်တောင်းချီတိုးနေတဲ့အတွက်ကူးစက်မှုအစိုးဆုံးပြည်နယ်73ခုကနေ29ခုထိထပ်တိုးကျညာခဲ့ရမှာမြန်မာတွေတိတ်ချီအလုလုကန်နေတဲ့တပ်ပြည်နယ်လည်းပါဝင်လာပါတယ်။တပ်ပြည်နယ်မှာတော့ညမထွက်ရအမိန့်ကိုပါထုတ်ပြန်လိုက်ကြောင်းမြန်မာလူသမားတိတ်နေချီရှိတဲ့မဲဆောက်မှာလည်းကူးစက်မှုတွေများလာနေကြောင်းမဲဆောက်မြို့ကသတင်းသမားတဦးလည်းဖြစ်မြို့ကန်တဦးလည်းဖြစ်တဲ့ဦးဝင်းမြင့်ကအခုလိုပြောပြပါဗျာ။ဟိုည
ကူးလိုက်တဲ့နေ့ညနေ၄နာရီပြည့်ပြည့်မထွက်ရဒီတော့မိဂီမန်နဲ့ဒီလိုအရင်လုံးဝအပြင်ထွက်ရဆိုတော့အမေထုတ်ပြန်တယ်။ဆက်ပြီးမင်းတို့ပုံမှန်တယ်ဟိုသုံးရက်နေ့နေစမှာလေ။အလုံးနဲ့ဆက်မကူကူရသူကဘန်ကောင်းမဲ့အဲဒီဘန်ကောင်းပတ်ဝန်းကျင်ရဲ့နောက်တောင်ပိုင်းဒီကဆိုင်တောင်ပိုင်းရဲ့ကျွန်တော်သား
တက်ပြီးနဲ့အုပ်ချုပ်ရေးမှုဖော်ရက်ဖြစ်ုံရက်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။ကမီจังหวัดตากของเราด้วยครับจังหวัดตากเรา
ကျွန်တော်တို့ပြည်နယ်ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကအရေးကြီးဆုံးဖြတ်ချက်ကိုချမှတ်လိုက်ပါတယ်။တက်ပြည်နယ်ဟာကူးစက်မှုအမြင့်ဆုံးဖြစ်တဲ့အနီးရင်းရောင်အဆင့်ဖြစ်သွားပါပြီ။တက်ပြည်နယ်တွေကမြို့နယ်အားလုံးကိုညမထွက်ရအမိန့်နဲ့နေ့မှလည်းအိမ်ပြင်မထွက်ရအမိန့်ကိုထုတ်ပြန်လိုက်ပါတယ်။အခုလိုမျိုးအရေးကြီးဆုံးဖြတ်ချက်ကိုတော့ဩဂုတ်လ3ရက်နေ့ကနေ18ရက်နေ့ထိတက်မှတ်လိုက်တာဖြစ်ပါတယ်ဆိုပြီးပြောသွားတာပါ။တက်ပြည်နယ်အုပ်ချုပ်ရေးအဖွဲ့ရဲ့ညွှန်ကြားချက်ထဲမှာတော့နေကင်းဘက်တွေမှာလည်းမဖြစ်မနေအစားအသောက်အသုံးဆောင်ဈေးဝယ်ထွက်တာပြဝင်ပြတာစေကုသမှုခံယူတာကာကွယ်ဆေးထိုးနှံတာကလွှဲရင်အပြင်မထွက်ကြဖို့တိုက်တွန်းထားပါတယ်အပြင်ထွက်တဲ့သူတွေကတော့အစိုးရကသတ်မှတ်ထားတဲ့ကပ်ရောဂါကာကွယ်ရေးအစီအမံတွေတိုင်းလိုက်နာကြဖို့လည်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံသားများနဲ့စီကားနေတဲ့မဲဆောက်ဈေးကိုတော့ဩဂုတ်လ၄ရက်နေ့ကနေ၁၀ရက်နေ့ထိတပတ်ကြာပိတ်ထားမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လကစပြီးတက်ပြည်နယ်ထဲမှာနေ့စဉ်ဒီပါရာနဲ့ချီပြီးကူးစက်မှုတွေဖြစ်လာခဲ့ပြီးဆေးရုံတွေမှာလည်းကိုဗစ်လူနာတွေနဲ့ပြည်လာပါတယ်။အခုဆိုရင်အိမ်တွေမှာလည်းကိုဗစ်လူနာတွေနဲ့ပြည်လာပြီးတချို့တွေကတော့ဆေးရုံဈေးကန်းကိုတွားလို့မရတဲ့အတွက်အိမ်တွင်းကူးစက်မှုတွေပဲလုပ်နေကြတာတွေလည်းရှိကြပါတယ်။တနိုင်ငံလုံးနဲ့ကိုဗစ်အတည်ပြုလူနာ63,300ကျော်ရှိနေပြီးဩဂုတ်လ2ရက်နေ့တနေ့တည်းကူးစက်သူ18,000နီးပါးရှိပါတယ်။သေဆုံးသူကလည်း9,168ဦးထိရှိလာပြီးနေ့စဉ်လူတရာကျော်သေဆုံးနေပါတယ်။ကူးစက်သူတွေထဲမှာတော့မြန်မာရွှေပြောင်းလူသမား9,000ကျော်ကူးစက်ခံရပါတယ်ရှင်။